မြန်မာနိုင်ငံမှာဆရာနာတင်းကြီးနောက်ပိုင်းလက်နက်ကင်တွေရဲ့လက်ချက်နဲ့အရသာတိုက်စုံမှုတွေရှိနေရမှာအင်္ဂါနေ့ကလည်းစကိုင်းတိုင်းမင်းကင်းမြို့မှာနှစ်ဦးတိုက်စုံခဲ့ကြောင်းဒေသခံတွေက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကုခင်မောင်စိုးမင်းကပြောပြမှာပါရှင
်မနေ့အင်္ဂါနေ့မွန်လွဲပိုင်းကစကိုင်းတိုင်းမင်းကင်းမြို့မှာကွန်းရဝယ်နေတဲ့မြို့ကန်၂ယောက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေအပြင်အတူလိုက်ပါလာသူတယောက်ကနှာခေါင်းစည်းမတက်ဘူးဆိုပြီးပြစ်တင်ပြောဆိုရာကနောက်ဆုံးမှာတနက်နဲ့ပြစ်ခတ်တဲ့အထိဖြစ်ခဲ့တာလို့မြို့ကန်တယောက်က VOA ကိုပြောပါတယ
်။နေ့လည်ရပေါ့နော်အဲ့နေ့လည်ရ2:30ဝင်းနေတော့ကဖြစ်သွားတာ။ဒီပေါ့ဟိုကွန်းရဆိုင်ပဆိုင်မှာပေါ့။ကွန်းရဆိုင်ပဆိုင်မှာဒီကွန်းစားဖို့ဇာတ်ရင်းစောင့်နေကွန်းဝင်နေကိုစောင့်နေရတယ်။လို့စောင့်နေတဲ့ချိန်မှာသူကမက်စတာပါတယ်မက်စတာအောက်ချလာတာ။ဟိုအဲ့ချတဲ့ချိန်မှာသူမက်တက်လို့ဆိုပြီးတော့မှအဲ့ဆက်ကောင်စီကကောင်းကတက်လာရှာတာတက်လာရှာတော့ဟိုကဒီပြည်သူကလည်းဒါတောင်းမှန်တာပေါ့တော့ကိုတောင်းမှန်တယ်ဒီတောင်းမှန်တာလေဒီတော့ဒီကွန်းဝယ်နေလို့ပါပေါ့လားမက်စတာမှာဗျာဆရာဗျာခေါ်ပြီးတော့တောင်းမှန်တာဘူးထောက်ဘူးတောင်းမှန်တယ်ဗျာအဲ့လိုတောင်းမှန်ပြီးထွက်သွားတော့သူကတော့ပြောပြီးတော့ဒါကျနောက်ကနေပြောမှာခေါင်းတက်နေချိန်မှာကိုပြစ်တာမူးနေတဲ့ခါကျတော့လုံမပြောမှာပြုတ်သွားတာမူးနေချိန်မှာပြစ်လိုက်တာပေါ့
တေဆုံးသွားသူတွေဟာမင်းကြီးမြုပ်အနီကကျွန်းတော်အနောက်ရွာနဲ့မင်းစားဘက်ရွာသားတွေဖြစ်ကြပြီးအလောင်းတွေကိုစစ်ကောင်စီတပ်သားတွေကယူဆောင်သွားကြတယ်လို့ဒေသခံတွေကပြောပါတယ်။မင်းကြီးမြုပ်ကဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့အရသာတေဆုံးမှုသတင်းတွေထွက်ပေါ်နေတယ်လို့အာဏာပိုင်တွေနဲ့နှိစက်သူတွေကိုအာဏာသိမ်းမှုဆန့်ကျင်တဲ့သူတွေကတိုက်ခိုက်တဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တနင်္လာနေ့ညပိုင်းကလည်းစကိုင်းတိုင်းမြောင်မြို့နယ်တထေးကုန်းကျေးရွာမှာစစ်ကောင်စီခန့်အုပ်ချုပ်ရေးမှုအသက်ခံခဲ့ရတယ်လို့မြို့ကန်တယောက်ကပြောပါတယ်
။သူ့အိမ်မှာရှိတဲ့အချိန်ကခေါင်းအီဒေါ်လာပေါ့နော်အဲ့မှာဝင်လာပြီးတော့အဲ့လိုတက်လိုက်တယ်ပေါ့။သူကကျတော့ဘာလို့เออหลุดเลยဆိုကြဒီစစ်တပ်တရင်ပြီးပေါ့နော်တလန်ပေါ့ဗျာအဲအဲ့လိုမျိုးကိစ္စလုပ်တယ်သူကဒီရွာကိုလည်းပဲဒီအဲ့တထေးကုန်းမို့သူ့ရွာကိုလည်းပဲစစ်တပ်ကြီးခေါ်ဝေးရတော့သူကသူနဲ့နှိစက်ရတယ်သူနဲ့ဆက်ဆက်ရအခွက်လေးပေါ့အဲ့လိုမျိုးရွာမှာရှိတဲ့တရေချမ်းနေထဲမှာရှိတဲ့ရွာတွေကိုသူကအစီယုံပြီးတော့အစီဝေးပါညာအဲ့လိုသူတို့အခွက်လေးကြီးနေပဲ၃ကျင်းတော့စီဝေးလုပ်ပြီးတော့ဟောရွာကိုစစ်တပ်ခေါ်ပဲပါညာပေါ့နော်အဲ့လိုမျိုးကြီးတလန်ပရင်ပြေးတယ်ပေါ့နော်အဲ့လိုမျိုးလုပ်တယ်ပေါ့ဟာနဲ့ကောင်းစီရခန့်ထားတဲ့အုပ်ချုပ်မှုလို့ဖြစ်တာနဲ့အဲဒါတင်းပြရနေလို့ရှင်းလိုက်တာပဲဟုတ
်တင်းလာနေအစောပိုင်းမှာပဲမန္တလေးတိုင်းမြင်းကြံမြို့နယ်မီးပေါက်ကြီးရွာအုပ်ချုပ်ရေးမှုနဲ့သူ့ရဲ့သားဖြစ်သူတို့ဟာတဲပင်ကြီးရွာအနီးမှာအသက်ခံခဲ့ရပြီးညနေပိုင်းမှာတဲပင်ကြီးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးကြီးရွာသား၃ဦးကိုဖမ်းဆီးခေါ်ဆောင်သွားသေးတယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာဆီအနာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အရသာတေဆုံးမှုတွေနေရက်စွန့်ကွာထွက်ပြေးရတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းသတိပေးထားပါတယ်ခင်ဗျာ